တောင်းနဲ့ကြားနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်ဆက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလိုဒီမီယာဇယ်လန်စကီတို့ကြားအပြန်အလှန်ပြောဆိုမှုတွေနဲ့တင်းမာမှုရှိခဲ့တဲ့နောက်မှာချက်သပရင်းတွေကတော့အမေရိကန်တန်တမန်ကစ်ကဲလော့ဂ်နဲ့သမ္မတဇယ်လန်စကီတို့မြို့တော်ကီယက်မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒါပေမဲ့အမေရိကန်ယူကရိန်းဆက်ဆံရေးပြေလည်မှုရှိမရှိမသိရသေးပါဘူး။ယူကရိန်းစစ်ပွဲအဆုံးသတ်ရေးဆော်ဒီအာရေဗျာမှာအမေရိကန်နဲ့ရုရှားထိပ်တန်းကိုယ်စားလှယ်တွေဆွေးနွေးမှုမှာယူကရိန်းကိုဘေးဖယ်ထားတဲ့အတွက်ယူကရိန်းအရာရှိတွေဒေါသထွက်နေခြင်းမှာပဲသမ္မတဇယ်လန်စကီရဲ့သဘောထားကိုနားထောင်ဖို့လာရောက်တာဖြစ်ကြောင်းကီယက်ကိုအရောက်မှာကဲလော့ကပြောပါတယ်။သူတို့နှုတ်ဆွေးနွေးပွဲအပြီးဒရင်စာရှင်းလင်းပွဲလုပ်ဖို့မျှော်လင့်ထားပေမဲ့ပြတ်သွားခဲ့တာဖြစ်ပြီးဒါအမေရိကန်ဘက်ကဖျက်သိမ်းတာလို့ယူကရိန်းကပြောပါတယ်။သမ္မတထရမ့်ကသမ္မတဇယ်လန်စကီကိုအာဏာရှင်လို့ခေါ်ဝေါ်ခဲ့တယ်လို့ဇယ်လန်စကီကလည်းထရမ့်ဟာရုရှားကျူးကျော်တဲ့ဒီစစ်ပွဲကိုယူကရိန်းကဆက်တင်တယ်လို့ပြောဆိုပြီးသတင်းမှားတွေဖြန့်နေတဲ့ရုရှားရဲ့ဩဇာခံအဖြစ်နဲ့ဆွဆွဲခဲ့တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်သမ္မတကရုရှားကိုအသာစီးပေးပြီးဆုံးဖြတ်မှာကိုယူကရိန်းကစိုးရိမ်နေတာလည်းဖြစ်ပါတယ်။ရုရှားဟာလက်ရှိမှာယူကရိန်းပိုင်တဲ့အဖြစ်နဲ့နိုင်ငံတကာကသတ်မှတ်ထားတဲ့နယ်မြေ၅ပုံတစ်ပုံကိုထိန်းချုပ်ထားတာပါ။